ရန်ကုန်မြို့မှာဒီကနေ့မိုးရေရွာနေတဲ့ကြားကစစ်အာဏာရှင်ဆန့်ကျင်တဲ့ခြေတက်ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။ရန်ကုန်မြို့နယ်နေရာတစ်ခုထက်မင်းနယ်မှာခြေတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလာတာမြို့နယ်မှာဆိုရင်ဆန္ဒပြသူ၂ရောက်လောက်ပါဝင်ခဲ့တာပါ။တောင်တကုံမြို့နယ်မှာတော့ဆန္ဒပြသူ၄ရောက်ဖမ်းဆီးခံရပါတယ်။ရန်ကုန်နဲ့တခြားမြို့တွေကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တရင်ကိုမခင်ဖြူတွေကပြောပြထားပါတယ်။
စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ဆက်ရှိနေတဲ့ရန်ကုန်မြို့မှာဒီကနေ့မိုးရေတဲတဲမဲမဲရွာနေတဲ့ကြားကပဲလမ်းမော်ချီတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။လုံခြုံရေးအခြေအနေကြောင့်အချိန်တိုအတွင်းမှာလူစုပြန်ခွဲခဲ့ကြပေမဲ့ရန်ကုန်မြို့နယ်ကဗိုလ်ချုပ်အောင်ဆန်းလန်း၊ရွှေဘုံသာလန်းနဲ့တင်ကြီးစိအင်းဒီမှာလူငယ်တွေဦးဆောင်ပြီးချီတက်ဆန္ဒပြခဲ့ကြတာပါ။လာတာမြို့နယ်အတွင်းတင်ကြီးစိနာကဆန္ဒပြပွဲမှာတော့ဆန္ဒပြသူ200ကျော်ပါဝင်ခဲ့ပါတယ်။တောင်ကုံမြို့နယ်မှာဆိုရင်လေလမ်းမော်ထရယ်ဆန္ဒပြစစ်ကြောင်းတစ်ခုကိုစစ်တပ်ကတနက်ပစ်ဖောက်ဖြိုခွဲပြီးဆန္ဒပြသူ၄ဦးကိုဖမ်းဆီးခဲ့ပါတယ်။မိန်းကလေးတစ်ယောက်အပြင်တယောက်ကတော့ကားနဲ့တိုက်အဖမ်းခံရတယ်လို့တပိတ်ဦးဆောင်သူတို့ကဗီဒီယိုကိုပြောပါတယ
်။ကျွန်တော်တို့ view မှာတော့ကျွန်တော်တို့ဒီအာဏာရှင်ပညာရေးစနစ်ကိုတပိတ်မောက်ကြဆိုရတယ်ပြီးသွားရင်နောက်ထပ်ပေးစားဖြူပေါ်မှာဆိုရင်တော့ကျွန်တော်တို့ကဒီစစ်ကြောင်းဥပဒေအမြင့်ဆုံးဆိုပြီးကျွန်တော်တို့ကခြေထားခံဆောင်ခဲ့ရပါတော့။ပြီးတော့ကျွန်တော်တို့ဒီလမ်းမထားပြီးတပိတ်ကြောတော့ကြတော့ကျွန်တော်တို့ကဟိုတိစားပြေးပြီးတော့မှကျွန်တော်ကဒီကြောက်ကြတပိတ်ရှင်တွေကိုတောင်းပြီးတော့လမ်းမထားပြေးအောင်မနေ့7:40လောက်မှစတက်တယ်9:30လောက်တော့ကျွန်တော်အဖြူခံအဖမ်းခံရတာတော့စုစုပေါင်းစင်တော့၄ရက်ပေါ့၄ကီလိုတရာအခြားတွေ3ရက်အဲ့မှာဆိုငါကလည်းတရားစင်တော့ကားနဲ့အောင်ပိုက်ပြီးတော့ခန်းနေတော့ပါတော့အဲ့လိုရှိအောင်ငါကတော့တနက်နေ့လေးဖြစ်တာပေါ့နော်တနက်နေ့လေးချက်ဖြစ်တယ်
အလားတူတင်ငန်းကျွမြို့နယ်မှာလည်းလူငယ်တွေကလျှက်တပြက်တပိတ်တစ်ခုလုပ်ခဲ့ကြပါတယ်။စမ်းကြောင်းတောင်တကုံမြောက်တကုံရွှေပြည်သာကြီးမြင့်နိုင်မြို့နယ်တွေမှာလည်းပျောက်ကြားတပိတ်လူမဲတပိတ်ဘူးတပိတ်နဲ့ဆင်းနီတပိတ်တွေဆက်လုပ်ခဲ့ကြတာပါ။အာနာသိမ့်မိခေကအင်အားများနဲ့နေတိုင်းလမ်းမော်ထွက်ဆန္ဒပြကြတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာတော့ဒီနေ့လူအင်အားပိုများပါတယ်။မော်ပေါင်းစုံတပိတ်စစ်ကြောင်းကောင်းစင်နဲ့ NUG အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIA ကိုထောက်ခံတဲ့အကြောင်းရေးသားထားတဲ့စာတမ်းတွေကိုကန်ဆောင်ပြီးစစ်အာဏာရှင်အလိုမရှိဆိုပြီးချီတက်လှည့်လည်ဆန္ဒပြခဲ့ကြပါတယ်။ပြည်သူထောင်ချီပါဝင်တဲ့ဖားကန့်ကဆန္ဒပြပွဲမှာတချို့ကအမေရိကန်အလံကိုကန်ဆောင်ချီတက်တာလည်းရှိတယ်လို့ဖားကန့်မျိုးကန်တကူကပြောပါတယ်
။ဖားကန့်မျိုးပေါ်မှာပြတယ်၊ဒုံခင်းဘက်မှာပြတယ်။အဲဒီဘွာတွေမှာမော်ဒီဒီကချမော်ဒီရဟာဒီလည်းလာပြီးတော့ရှိပြီးတော့ပြကြတာပေါ့ပြကြတာတော့သူတို့ဆိုတော့မရှိပါဘူးဒီကတော့ဟောပေါ့တော့ဒီအနာရှင်ဆရာနာရှင်ဆန့်ကျင်လာပေါ့ဆောက်ပြီး NGG အစိုးရကိုလည်းထောက်ခံတယ်ပေါ့နော် KI ကိုဟိုကနေဖြစ်တယ်ပေါ့ဟိုကထောက်ခံတယ်ဆိုလို့ဟိုစာရန်နေကင်ပြီးတော့ပြတယ်နောက်တော့အမေရိကန်အလံနေကင်ပြီးတော့ပြရတာသူတို့ရှိတယ်ဟိုတခြားဘာညာမျိုးတော့မရှိဘူးပေါ့နော်အော်တာစီပိတ်ပင်တာတော့ဒီဒီချီကေယုံဖြစ်တာတော့ဘာလို့တော့မရှိဘူးအဲဒီလိုညပိုင်းနေမှာလည်းတို့စမီတပိတ်ပြီးလောက်တာမျိုးတွေရှိတယ်ထောင်ချီရှိတဲ့နေရာတနေရာမှာဖားကမျိုးပေါ်တပိတ်စီကတော့ဒီထောင်ကျော်လူတွေပူပြီးတော့ဒီဟိုအားပူပြားပြားလာတယ်ပေါ့နော်ဒီစာနာပြတ်ရဲ့အနေထား
လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံအခြေအနေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးစီလိုတဲ့သဘောနဲ့အမေရိကန်လမ်းကိုကင်ဆောင်ပြသတာဖြစ်တယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုဟာဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ဝေဖန်ပြီးနောက်ဆက်ကစစ်ကောင်စီခေါင်းဆောင်တွေအပေါ်အရေးယူတန်ခတ်မှုတွေလုပ်နေတာကြောင့်အခုလိုတောင်းဆိုဆန္ဒပြကြတာဖြစ်ပါတယ်။တခါစကိုင်းတိုင်းကလေးမြို့မှာတော့ကလေးမြို့တပိတ်စစ်ကြောင်းစုရဲ့နေရာကနေမနေ့အစောပိုင်းစထွက်ပြီးတော့မိနစ်ပိုင်းလောက်မှာပဲဖြိုခွဲဖမ်းဆီးဖို့စစ်ကောင်စီတပ်ဖွဲ့တွေကရောက်လာတယ်လို့ဆန္ဒပြပွဲတွေတိုင်းမှာပါဝင်သူတို့ကပြောပါတယ်
။အချိန်ကြီးနေရာတွေကြောင်းပြီးလုပ်နေတာဒီနေ့မနေ့6နိုင်လို့တော့3ရက်ရှိသွားပြီဒါပေမဲ့ဒီနေ့ကတော့စထွက်ပြီးခဏနေဟိုသူကဒီဖြိုခွဲဖမ်းဆီးဖို့ရောက်လာပါဘောနော်မနေ့6နိုင်လို့တော့ဒီနေ့လောက်ပဲလှည့်လိုက်ရပါဘောနော်အဲ့ဒီမှာဒီသူ့ရဲ့နည်းနည်းလေးလမ်းတဲ့နေရာကိုရောက်လာပြီးလမ်းမကြီးပေါ်ရောက်လာပြီးတော့အောက်တွေဆင်းတဲ့ချိန်မှာအမြန်ပေါ့လူစုခွဲရလမ်းကြားတဲ့သွားမဲ့လမ်းနေပြီးတော့မသွားပဲနဲ့နော်တွေ့တဲ့လမ်းဝင်လူစုအမြန်ခွဲလိုက်ရတာပေါ့ဟိုရရင်ရတယ်လို့တော့ဒီလမ်းမကြီးပေါ်တော့တက်တယ်ပေါ့နော်လုံချုံကြီးတားချက်တယ်တားလှုပ်ရှားခက်တယ်ဆိုတော့ရက်ခွဲအတွင်းလမ်းနေပဲပတ်တယ်ပေါ့နော်ဒီလိုက်ပါတဲ့လူအားလုံးလည်းစိတ်ဖြစ်အောင်စိတ်တိုက်မတွေးအောင်ပေါ့နော်ဒီမှာစစ်ကြောင်းကတော့ရက်ခွဲလိုက်၃ကြောင်းထွက်တယ်အနေတိုင်းပေါ့နော်ဒါပေမဲ့အချိန်နေတော့သူရက်ခွဲကိုရက်ခွဲအစဉ်ပြေတဲ့အချိန်နေထွက်ကြတာပေါ့ဟိုပြိနေလာတာဆိုတော့လေဒီခွဲခန်းစည်းဖို့တော်လေတော်တော်လေးကိုကြိုးစားလာတယ်ပေါ့
တဝဲလောင်းလုံးမန္တလေးပကံညောင်ဦးစားတဲ့တခြားမြို့တွေမှာလည်းလန်းလျှောက်တဲ့ပိတ်ပျောက်ကြားတဲ့ပိတ်တွေဒီကနေ့ဆင်နွှဲကြသလိုမော်လမြိုင်ပေါင်တောင်ကြီးပြည်ရွယ်ကော်မြို့တွေမှာလည်းလူမဲတဲ့ပိတ်စေးနီတဲ့ပိတ်ဘူးတဲ့ပိတ်တွေဆက်ပြီးတော့ဆင်နွှဲကြပါရဲ့ရှင်